2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယကြိမ်ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆယ်ရက်အတွင်းအပြီးလှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပြောပါတယ်။ဒါအပြင်ဒီမူကြမ်းကိုဆွေးနွေးဖို့စီရင်ပေးထားတဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုလည်း short ချကန့်သတ်လိုက်ပါတယ်။လွှတ်တော်ရင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်အောင်မြင်နိုင်ခြေရှိပါသလား။ဘယ်အထိရောမျှော်လင့်နိုင်ပါသလဲ။ဒီ VOA သတင်းတောက်မတ်မေခါကစူးစီးတင်ပြထားပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်149ဦးပါဝင်ဆွေးနွေးဖို့ခွင့်ပြုထားတယ်လို့ပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာကြေညာလိုက်ပါတယ်
။ပြင်ဆင်တဲ့ဥပဒေမူကြမ်းများအပေါ်ဆွေးနွေးဖို့တဦးလင်း10မိနစ်နှုန်းနဲ့လွှတ်တော်ကိုယ်စားလှယ်149ဦးအမည်စည်းရင်းကိုတတ်မှတ်ရထားပြီးဖြစ်ပါတယ်။ဆွေးနွေးခွင့်ရရှိတော်လွှတ်တော်ကိုယ်စားလှယ်များကဆွေးနွေးရတွင်ဆွေးနွေးခွင့်ပြုသည့်တမတ်ချင်းအတွင်းဆွေးနွေးရမည်ဖြစ်ပြီးယင်းပြင်ဆင်သည့်ဥပဒေမူကြား၌ပါရှိသောပုံမှန်များပါကိစ္စရပ်များမှာအပအခြားမည်သည့်ကိစ္စကိုများထည့်သွင်းဆွေးနွေးခြင်းမပြုရလို့တတ်မှတ်ပြဋ္ဌာန်းထားပါသည်ဥပဒေမူကြားများအပေါ်ဆွေးနွေးကြတဲ့အခါလွတ်တော်ကိုယ်စားလှယ်တူဦးချင်းအနေနဲ့နိုင်ငံရေးပါတီအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူဦးတယောက်တိုင်းရင်းသားလူမျိုးစုတစ်ခုခုကိုထိခိုက်စေမဲ့အတုံးနှုံးပြောဆိုချက်များမပါရှိအောင်ဂရုပြုဆင်ခြင်ကြဖို့လိုအပ်ပါတယ
်ဖေဖော်ဝါရီ25ရက်ကနေမတ်လ5ရက်နေ့အထိခန့်မှန်းခြေ10ရက်အတွင်းမှာအပြီးတက်လုပ်ဖို့ရထားတယ်လို့လည်းပြောပါတယ်အရင်စည်ရင်ပေးထားသူ282ဦးကနေ149ဦးကို short ချကန့်တက်လိုက်ပြီးဒီထဲမှာအနိုင်ရပါတီ NLD နဲ့တမရတော်လွှတ်တော်ကိုယ်စားလှယ်တို့ကအရေးအတွက်တူအယောက်50စီနဲ့ဆွေးနွေးသွားမှာပါဆွေးနွေးမယ်နေ့အလိုက်လူကြီးစီးရင်ကိုလည်းထုတ်ပြန်ထားပါတယ်တက်ကိုစလေ164ယောက် NLD အမတ်69ယောက်တတိပုဂ္ဂလနဲ့တခြားနိုင်ငံရေးပါတီတွေက49ယောက်ဆွေးနွေးဖို့စီးရင်ပေးထားတာမှာဘလို့ညှိနှိုင်းသဘောတူညီချက်တွေရယူပြီးအခုလို short ချလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုဆွေးနွေးမယ်ဥရေချမ်းတဲမှာပြင်ဆင်ဖို့အစိုးပြုထားတဲ့ပုံမှန်စုစုပေါင်း142ချက်ရှိပါတယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ85ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥပဒေကြမ်းတစ်ခုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ကျင်းပအတည်ပြုပြီးကမှပြင်ဆင်နိုင်မဲ့ပုံမှန်တွေအတွက်ဥပဒေကြမ်းတစ်ခုဘောင်းဥပဒေကြမ်းနှစ်ခုအဖြစ်တင်သွင်းထားတာပါဆွေးနွေးတဲ့နေရာမှာတော့ဒီဥပဒေကြမ်းတစ်ခုချင်းစီကိုခွဲခြားဆွေးနွေးဖို့မရှိဘဲတပေါင်းနဲ့လှုပ်ဆောင်မယ်လို့ဦးတီခွန်မြတ်ကပြောဆိုထားပါတယ်လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေအပေါ်အမျိုးမျိုးဝေဖန်နေကြတာတွေလည်းရှိနေပါတယ်။ဒီပြင်ဆင်ရေးလုပ်ငန်းစဉ်ကနေအများကြီးမျှော်လင့်ဖို့မဖြစ်နိုင်ဘူးလို့တုံ့တက်လာသူကတော့နိုင်ငံရေးလေလာတုံ့တက်သူဦးမင်းခင်ပါ
။ဒီတိုင်းဆိုရင်တော့အများကြီးမျှော်လင့်လို့မဖြစ်နိုင်ဘူး။ဆက်ပြီးတော့တစ်ခုခုဖြစ်အောင်ကြိုးစားကြမယ်ဆိုရင်အပိုင်းကပြည့်တော့ပြရတယ်။ဒါပေမဲ့ဒီစီးနိုင်တော့ပြည်လေးရှိလို့တဲ့ဒီပြည်ကိုပေါင်းနေရပြီတော့ကျွန်တော်သွားဖို့ကြိုးစားနေတာဒီနေရာရဲ့ခက်တယ်။တကယ်ကြီးအတွက်အခုကိုဒီပုံမှန်ပဲပို့ပြောဒီအာရုံထားနေကြပုံပေါ်လေးစီရတာဆိုလို့ဟိုလက်တွေ့တကယ်တစ်ခုခုပြည်နိုင်မှုဆိုတာဟာနောက်တန်းမှာရှိတယ်လို့ကျွန်တော်မြင်တယ်။
ကချင်ပြည်နယ်ဒီမိုကရေစီပါတီကဒေါက်တာမနန်တူးကြာကတော့တိုင်းရင်းသားတွေလိုအပ်တဲ့ပြင်ဆင်ချက်တွေမပါတဲ့ဒီပြင်ဆင်ရေးကအောင်မြင်ဖို့ခက်ခဲမယ်လို့တုံ့တက်လိုက်ပါတယ်။
တန်တာဒီနဲ့ပါတီတဲ့တန်တာဟိုဒေတာအခုရေးတန်တာအခုရေးနဲ့ပါတီတာဒီမပါဘူးလို့အသိဉာဏ်ရတယ်။ဟိုဘယ်လိုပြောမလဲဆိုရှင်ပြောကြရလို့ဖြစ်နေတာပေါ့။အဲဒါတန်တာကန်တာကိုအနေဆော့ပြတဲ့သဘောဆိုရှင်တော့ဒီတိုင်းရဖို့လည်းခက်ခဲရှိတယ်။အဲ့ဒီတန်းသားဒီရဲ့ဒီအခုရေးပိုင်းဆိုင်ရာဒီလိုဖြစ်ပြင်းပြင်းထန်ထန်ပြောမှာပြည်နယ်လို့ရှိတော့ကောင်းပါလေ။အဲသူကတည်းကသဘောထားအမြောက်သူကပြင်းပြင်းထန်ထန်ပြောရတာကိုဒီပုံမှန်ပြည်နယ်တော့ဟုတ်ပါပေါ့။ဒါပေမဲ့ဒီကိစ္စပြောတဲ့အနည်းချက်တွေကတော့ရှိနေကြလားလို့ပေါ့နော်။အဲဒါဒီကိုဒါပြင်းပြင်းထန်ထန်ဒီပုံမှန်ဖြစ်ပြန်သွားလို့ရှိတော့ဒီကောင်းတော့အဲဒီလိုဒီနဲ့အချင်းချင်းသဘောထားတာ။
အခုပြင်ဆင်မဲ့ဥပဒေကြမ်းတွေထဲမှာ NLD ပါတီကိုယ်စားလှယ်တွေတင်ပြထားတဲ့ပြင်ဆင်ချက်အများစုပါဝင်ပြီးတက်မတော်နဲ့ကျန်းနဲ့နိုင်ငံရေးပါတီတွေဘက်ကတင်ပြတဲ့အချက်အနည်းငယ်ပဲပါဝင်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင်။